မနက်ကမှစံစားသုံးမှုနဲ့ပတ်သက်ပြီးတော့အခုလိုစစ်တမ်းကောက်တာဒါပထမဆုံးလားဆရာ
စံစားသုံးမှုနဲ့ပတ်သက်ရင်တော့လေဒါနိုင်ငံလုံးကြီးတာကောက်တာတော့ဒါတော့ဘာလို့လဲကောက်တာပေါ့အရင်တော့ကျွန်တော်ကခံမှန်းပြီးတွက်ချက်တာပေါ့နော
်ဆရာတို့ဒီလိုမျိုးစစ်တမ်းကောက်ယူတာကဘာရည်ရွယ်ချက်တွေရှိပါသလဲဆရာဘာတွေများဒီကနေပြီးတော့ရယူနိုင်ဖို့မျှော်လင့်ပါသလဲ
ကျွန်တော်တို့ကအရင်တော့ဒီခံမှန်းပြီးအလုံးကောက်တဲ့ခါကျတော့တွက်ချက်တဲ့ခါကျတော့ကျွန်တော်ကဒီစံဘလောက်တဘာဘလောက်ထွက်တယ်အဲ့ဘလောက်စားတော့တယ်ဘလောက်ပူရှန်တယ်ကျွန်တော်တို့ခက်မှန်းတာပေါ့နော်ဒီတော့ကျွန်တော်တို့ဒီမှာတော့ဟိုဒီဘာစံတန်းကြီး14တန်းလောက်ထွက်တယ်စားတော့မှုကကျွန်တော်12တန်းလောက်ရှိ2တန်းလောက်ပူတယ်ဆိုပြီးကျွန်တော်ခက်မှန်းပြီးပြောကြတာအဲ့တကယ်ပူမပူဆိုတာလည်းတက်တာရှိတာပေါ့နော်ကျွန်တော်က2တန်းပူရဲ့ export လုပ်လို့ရတယ်2တန်းပူရတယ်ပြောကြတာတန်းက2တန်းပေါ့အဲ့တော့ကျွန်တော်ကဒီချိန်မှာတော့ပြဿနာပါရှိတယ်ဆိုရင်ဒါဒီညမှာလည်းဒီလိုမျိုးဖက်ပြီးပါရလာမယ်ကမစာရေးကရာ sorry ဖြစ်နေတယ်လို့ပြောကြတာလည်းရှိရပါတော့အဲကျွန်တော်ဒီမှာတကယ်တမ်းပူပူလာလားမပူလာလားဒီကြမသိဘူးနော်အဲစားသုံးမှုကလည်းကျွန်တော်ပုံမှန်နဲ့ကဘာမှအများဆုံးဆိုပြီးသတ်မှတ်ထားရပါတော့အဲတော့တကယ်စားလားမစားလားခုကလည်းမလဲဆိုရင်ကျွန်တော်တို့ကဒီမှာနိုင်ငံမှာလည်းတကယ်နဲ့စားသုံးမှုပုံစံကြီးကြောင်းလာတယ်ပေါ့နော်ဥပမာဆိုတော့ကျွန်တော်ရန်ကုန်မြို့လိုမန္တလေးမြို့လိုဆိုရင်တော့စားသုံးမှုပုံစံကမနေ့တရက်ကိုသုံးတဲ့ကျွန်တော်ကတကယ်နဲ့စံမစားတော့ဘူးနော်မနေ့ပိုင်းဆိုရင်ကျွန်တော်တခြားစားစားကြတာများတယ်ပေါ့နော်။အရင်ကတော့လူကြီးကဒီမာတန်းရောစောင်းတန်းလေးပါရှိတယ်ဆိုတော့ဒီကနေ့တန်းပါဆံပေါ့။အဲတော့ကျွန်တော်ကဒါရင်ဒီစားပြီးမှခါကြမှာကျွန်တော်ကခုနဟိုကျွန်တော်တို့ပြန်ဆန်ထားတယ်ဆိုရင်ဘယ်လောက်ထားတင်လဲ။ဒလားကထားမှန်းဒလားကထားမှန်းဒလားကဘယ်လောက်ကုန်မလဲ။စားပြီပေါ့နော်ဒါတွေတွက်ချက်လို့ရမယ်။ဒီဘက်မှာလည်းဟိုရှန်တယ်မဟုတ်ဘူးရှန်ဦးဆိုရတယ်ဒါတွက်ချက်လို့ရမယ်လို့ကျွန်တော်မြင်တယ်
ကျွန်တော်တို့သိရတာကဆရာတို့အခုစစ်တမ်းကောက်မြန်မာနိုင်ငံစံစားသင်းချုပ်ကကောက်မဲ့စစ်တမ်းကဟိုအဓိကဘလို့အချက်တွေပေါ်အခြေခံပြီးကောက်ပါမလဲဆရာကျွန်တော်တို့သိထားတဲ့အချက်တွေနဲ့တဘောကဝင်ငွေဘာပေါ်ဘလောက်စားသုံးတယ်လဲဝင်ငွေဘလောက်ရှိတယ်လဲဘလို့စံမျိုးစားတယ်လဲဆိုတာတွေလားဒါမှမဟုတ်ဘလို့အချက်တွေပေါ်အခြေခံပြီးဆရာတို့ဟိုဘာပေါ်စစ်တမ်းကောက်တဲ့အချက်တွေကဘလို့အချက်တွေလဲဆရာ
ပါတာတော့ခဏစားစံစားသုံးမှုတွေကျွန်တော်တို့ပါတယ်ဒါကမှလည်းခဏကျွန်တော်ဒီ site ကိုလေနမားပြီးဘယ်လောက်ဆိုက်ကြတယ်ဘယ်လိုဝင်ငွေဘယ်လောက်ရတယ်နောက်ကျွန်တော်ရဲ့ဝင်ငွေရဲ့ဘယ်လောက်ရတယ်တော့ကအစားအစာပေါ်မီကိုနေရတယ်ပေါ့နော်ဆိုတော့ဝင်ငွေရဲ့တော့ရတယ်တော့လား20ရတယ်တော့လားစံတော့သုံးဆွဲနေရတယ်နောက်တကယ်လို့များကျွန်တော်ကစံနောက်စားလုံးနဲ့ကျွန်တော်တို့စံတစ်ပါးမျိုးစားပေါ့နော်နောက်တကယ်လို့ကိုယ်ကလက်ရှိစားလုံးနေရတဲ့ဥစ္စာပဲတော့ဒီရဲ့ဝင်ငွေပူရရင်တော့ဘယ်လိုစံမျိုးကြောင်းနဲ့စားတော့မလဲဆိုတာပေါ့နော်အဲ့ဒီပါပါတယ်နောက်တော့လက်ရှိကျွန်တော်ဖြေဆိုတဲ့လူတွေခြေခံဆက်လက်တွေဖြစ်နေတဲ့ပညာရေးချင်းတို့တော့ဒုရင်းဝင်ငွေတို့ဒါတွေရတဲ့လူတွေရောပါသွားပြီးသားဖြစ်မှာပေါ့နော
်အခုလိုမျိုးစစ်တမ်းကောက်ယူလိုက်တဲ့အတွက်တဘောကလည်းဓမ္မတွေတနည်းမှာဘယ်နဲ့အေကထွက်တဲ့အဲ့ဒီဟာသူတို့အရင်ဘက်ကိုဘယ်လောက်ဘယ်နေရာခံတော့ပြန်ပါတယ်သူတို့အမြတ်ကဘယ်လောက်ရတယ်မိသားစုစားသုံးစရာဘယ်လောက်ကုန်လဲဆိုတော့အဲ့တော့အဲ့လိုမျိုးတွေသိလာပြီဆိုရင်ဆရာတို့ကလည်းဓမ္မတွေဝင်ငွေတိုးအောင်အမျိုးကောင်းတဲ့စပါးတွေစိုက်နိုင်အောင်ဆရာတို့ကူညီထောက်ပံ့ပေးဖို့ဒါမှမဟုတ်နီလန်းရှာပေးဖို့ပံ့ပိုးပေးဖို့ရှိသလားနောက်တစ်ဖက်မှာအဲ့ဒီဟာနဲ့ဆန့်ကျင်ဘက်ဟိုဖြစ်တာဒီစားသုံးသူတွေဘက်ကရောဘယ်လိုသဘောထားမလဲစားသုံးသူတွေအကုန်ကြတက်တာအောင်ဘယ်လိုဆန်နေကိုအကျိုးဝါပေါ့အာဟာရပိုရှိအောင်စားသုံးမယ်ဆိုတာတွေရောဆရာတို့အဲ့ဒီနောက်ဆက်တွဲတွေပါလာမလားဆရာ
ကျွန်တော်တို့ကတော့ဒါတော့စစ်တမ်းကောက်တဲ့ကိစ္စတော့ဒါလက်ရှိအခြေအနေမှာဟိုသိရှိအောင်လုပ်တဲ့ဟာပဲပေါ့နော်သူတို့လည်းဟိုအခြေခံပြီးတော့မှအာကျွန်တော်ကတော့ဒီလေနမားရေးအနေနဲ့ခုနလက်ရှိအနေထားမှာဟိုဖြစ်ဖြစ်နေသေးတခုပေါ့ဗျာဟိုကျွန်တော်ကနှစ်ပိုင်းဖြစ်နေအောင်လေနမားရေးကတော့စံရေးစပါးရေးတက်လာတော့သူတို့ရဲ့အစဉ်ဒီရေးသူတို့လည်းတပတ်မှာစားသုံးနေပြီလူအနေနဲ့ကြတော့ဒီစပါးရေးစံရေးတက်တဲ့ကိစ္စသူတို့ကဘလောက်ပါတယ်ဖြစ်နေလဲပေါ့အဲဒီအချိန်မှာကျွန်တော်က Equilibrium ညှိရအောင်တော့ဆောင်ရွက်ဖို့လိုတာပေါ့နော်အဲတော့ကျွန်တော်ကဒီ data ရတဲ့အတွက်ကြောင့်မို့လို့ဒါနိုင်တော့ဥပဒေရောက်မဲ့ဒါသွားတဲ့အတိုင်းကျွန်တော်ညှိနိုင်ပြီအဲ့လိုသွားမှာပေါ့နော်။နော်နိုင်ငံအဖွဲ့အစည်းတွေဆိုတော့ကျွန်တော်တို့စိုက်ကြိုးနေရဘယ်လိုမျိုးတွေစိုက်နေရနေကြတဲ့ပြည်သူတွေရေးကြွက်လိုရချက်ကဘယ်လိုသဘာဝမျိုးတွေလိုအပ်တယ်။အဲ့ဒါကကျွန်တော်ပြည်တွင်းမှာတော့ဘယ်လောက်စားသုံးတာဒီကြေတွေကြောင်းမလို့ကျွန်တော်ကဒီကဟိုဘယ်လောက်ရောင်းချလို့ရတယ်အဲ့ရောင်းချလို့ရတယ်ရေးကြွက်ဘယ်လိုလုပ်မလဲပေါ့နော်။ဒါတွေကိုကျွန်တော်တို့အသိရှိရမှာဖြစ်တယ်။နောက်တစ်ခါလည်းဓမ္မတွေကိုအတွက်လည်းခုနပြောတဲ့ဘယ်လိုရေးကြွက်လိုအပ်ချက်ရှိတဲ့မျိုးတွေကိုကြောင်းနဲ့စိုက်ကြိုးနေအောင်ကျွန်တော်ကကူညီပေးဖို့အစီအစဉ်ရှိပါတယ်။အဲ့တော့ဒီဘက်မှာလည်းကျွန်တော်ပါရလို့နေရဆိုရင်ကျွန်တော်အားဖြင့်အားရဆန်ပေါ့နော်ဒါလည်းကျွန်တော်တို့ဒီ lift fan နဲ့ကျွန်တော်ကူညီနေပဲကျွန်တော်တို့ဆောင်ရွက်နေတာမျိုးတွေရှိပါတယ်ဒါတော့ကျွန်တော်ကဒီ fan ထဲမှာအားရကြရီစုံပေါင်းထည့်သွင်းနေပြီးတော့မှပြီးခဲ့တဲ့ဒီရက်ပိုင်းတွေမှာလည်းဒါစတင်မိတ်ဆက်တဲ့ခံနာလေးလုပ်ခဲ့တာရှိပါတယ်
သောသောဆရာပြောသလိုဆန်နေကိုအဟာရရှိတဲ့ဆန်နေလူလူအတွက်ပို့ပြီးတော့အကျိုးရှိတဲ့ဆန်နေကိုသိပ္ပံနီးကြကြစိုက်ပျိုးထုတ်လုပ်နိုင်ဖို့အတွက်မြန်မာပြည်မှာအခုအစပြီးအစပျိုးပြီလို့ပြောလို့ရမလားဆရာ
ဟုတ်ကဲ့ပါကျွန်တော်တို့စပြီးတော့လဲရပါပြီကျွန်တော်ဒါတော့လေကျွန်တော်တို့ကဟိုဒီလိုလေကနေဖွင့်လို့တဲ့မှုဆိုတော့အဓိကဥဆောင်မှာအစိုးရပေါ့ဒီနိုင်ငံပြည်ကိုနော်အဲကျွန်တော်ကအခုလာနေအစိုးရအတွက်ကတော့ဒါကျွန်တော်ရက်ဖက်အဖွဲ့ကြီးရက်ဖက်အတင်းအဖွဲ့ကြီးနောက်တောင်းလေဓမ္မတွေနောက်ကျန်တဲ့ဒီစိတ်ဝေးမိလို့လက်ကနေလူတွေနဲ့ပို့ပြီးမှပြီးပေါင်းဆောင်ရွက်ပြီးမှနိုင်ငံအဖွဲ့ကြီးအနေနဲ့ပို့ပြီးပေါင်းဆောင်ရွက်လာနိုင်မယ်လို့မြင်ပါတယ်အစိုးရအနေနဲ့ဥဆောင်မှုမပေးနိုင်ဘူးဆိုရင်တော့ကျွန်တော်ကပူပေါ်အခက်ပါနိုင်ငံအဖွဲ့အစည်းတွေရတယ်ဆိုရစီတွေတော့လာပါတော့နော်အဲဆိုရစီတွေလည်းဆိုင်ရင်းရဲ့ဆိုင်ရောဝင်ခဏသူတို့ရဲ့ interest ဆိုနော်စိတ်ဝင်စားမှုပေါ်မူတည်တယ်သူတို့စိတ်ဝင်စားတာတရားမျိုးမဟုတ်ဘဲနဲ့တခြားမျိုးတွေစိတ်ဝင်စားတယ်ဥပမာဆိုတော့ကျွန်တော်ဆက်မျိုးတွေအဲဘယ်လိုလဲဆိုစိတ်ဝင်စားတာဆိုတော့ဒီဘက်ကျန်တဲ့အပိုင်းတွေကိုရောက်မလာဘူးဖြစ်တာပေါ့နော်
ဟုတ်ကဲ့ဆရာဒီဟိုစစ်တမ်းအတွက်ကုန်ကျစရိတ်ဘာညာအားလုံးကတော့မြန်မာနိုင်ငံစံစားအတင်းချုပ်ကပဲကုန်ကျခံမှာပ
ါသူစစ်တမ်းကောက်တာတော့လက်ရှိပေါ့နော်ကျွန်တော်တို့ဒီဆန္ဒအရင်းဒီကဥဆောင်မျိုးတော့ဆိုင်ကုန်နေတင်းနေနောက်တော့ဆက်တန်းကောက်တဲ့အဖွဲ့ကြီးကတော့ဒါဆက်ကြီးတက်လို့ဒါနေရာစီးပွားဌာနအနေပြီးတော့ဒီနောက်တာပြောပေါ်မကတော့တော်တော်ကြီးနေဥဆောင်နေတယ်ဆရာဆရာမတွေတောင်းသားတွေလည်းကျွန်တော်တို့ကောက်ကိုလုပ်နေရပါအဲ့တော့ကျွန်တော်တို့ကဒီဆက်တန်းတော့ဘာလို့ဖြစ်ဖြစ်ဒီတိုင်းမီလို့ဒီဥဖွဲ့ကြီးရောမစိုးရတဲ့တော့တရားဝင်ရအနေပြီးအောက်ကိုပြုမယ်လို့ကျွန်တော်ကမျှော်လင့်ပါတယ်ဒါစိုးရတဲ့နေနဲ့ဘာလို့ဖြစ်ရတာလဲဒီဒီရဲဘုံမူဒီပြောမှာတိုင်းပြည်ရဲ့ဒီနေရာဆိုင်ဝေးကဏ္ဍတို့တရမားတွေတို့တော့ကောင်းမွန်တဲ့မူဝါဒနဲ့ကောင်းတဲ့ပုံနိုင်မယ်လို့ကျွန်တော်အနေနဲ့ပြောရင်းဆိုင်တော်လို့ပါ